နိုင်ငံသားတဲပါနေတဲ့အခြေအနေတွေရောကြသောအမေရိကန်ပြည်ထောင်စုအနေနဲ့စီးမျဉ်းစည်းကမ်းချုပ်တင်သတ်မှတ်မထားဘဲအီရန်နိုင်ငံနဲ့ဆွေးနွေးလို့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကတင်းမွန်နေကပြောကြားလိုက်ပါတယ်။ဒါ့အပြင်လည်းအီရန်ဘက်ကတော့ဒီအခြေအနေပေါ်သိပ်ပြီးတော့မျှော်လင့်တာမျိုးမရှိပါဘူး။ချုပ်တင်စီးမျဉ်းစည်းကမ်းနဲ့သတ်မှတ်မထားဘဲတွဲဆုံဆွေးနွေးဖို့ပြင်ဆင်နေတယ်လို့အတူတွဲဆုံဆွေးနွေးဖို့အဆင်သင့်ပါပဲလို့ဝန်ကြီးဖွန်ပေကဆွစ်ဇာလန်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားလိုက်တာပါ။ဒါ့အပြင်လည်းအီရန်အစိုးရတော်လှန်ရေးတပ်ရဲ့ဆွေးရတဲ့လုပ်ရည်တွေကိုဟန်တားဖို့အတွက်တော့အမေရိကန်အနေနဲ့ဆက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။နိုင်ငံတကာအဝန်ဝိုင်းအတွင်းရပ်တည်နေကြတဲ့နိုင်ငံတွေလိုပဲအီရန်အနေနဲ့ပုံမှန်ပြုမှုကျင့်ကြံနေထိုင်သွားမယ်ဆိုတာကိုသက်သေပြနိုင်မယ်ဆိုရင်တော့အမေရိကန်ဘက်ကတွေးဆွန်ဆွေးနွေးဖို့အသေးချာပြင်ဆင်နေမှာဖြစ်ကြောင်းမိုက်ဖွန်ပေကပြောပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးမာမုဒ်ဂျာဗက်ဇာရီဖ်ကတော့အမေရိကန်နဲ့တွေးဆွန်ဆွေးနွေးဖို့ဖြစ်လာနိုင်ခြင်းအလွန်နည်းကြောင်းAmerican ABC ရုပ်မြင်သံကြားနဲ့တွေ့ဆုံမိမြန်ကမှပြောကြားသွားပါတယ်။တွေ့ဆုံဆွေးနွေးဖို့ဟာဖိအားဆက်ပြီးတဲ့နည်းလမ်းတစ်ခုသာဖြစ်ပြီးဒါဟာအင်ချန်မြေရောင်းဝယ်ရာမှာတုံးရင်အလုံးဖြစ်နိုင်ပေမဲ့အီရန်နဲ့ညှိနှိုင်းရာမှာတော့ဒီနည်းလမ်းဟာအလုံးမဖြစ်နိုင်ဘူးလို့သူကပြောပါတယ်ခင်ဗျာ။